စ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်အဖြစ်နဲ့ချင်းပြည်နယ်ထန်တလန်မြို့မှာအင်ဂျီ100ကျော်နဲ့ဖျားကြောင်နေမီးရှို့ဖျက်ဆီးခဲ့မှုကိုမြမတမ်မကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြခဲ့ချိန်မှာပဲစစ်ကောင်စီကတော့သူတို့လုပ်တာမဟုတ်ပဲ PDF တွေလုပ်တာဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒီတော့တွင်မှာတော့ထန်တလန်ပါဝင်ချင်းပြည်နယ်ထဲမှာမြမစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုဟာအလွန်ဆိုးဝါးနေကြောင်းအမေရိကန်နိုင်ငံသားရေးဌာနကတနင်္ဂနွေနေ့တုန်းကနိုင်ငံတကာကိုသတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အကြောင်းစုံကိုတော့မတ်ရင်ချင်းနိုင်ငံကတင်ပြထားပါတယ်
။မြန်မာစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအကာအကွယ်ပေးနိုင်ရင်လုံခြုံရေးကောင်စီအနေနဲ့အမြန်ဆုံးအရေးယူပေးဖို့ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာအမြင့်နဲ့ကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကနေကုလသမဂ္ဂအထွေထွေညီလာခံမှာအောက်တိုဘာလ29ရက်နေ့ကတိုက်တွန်းပြောကြားချက်ထင်ထန်တလန်မျိုးကအလို့ဆိုးရနေတဲ့အခြေအနေတွေကိုအခုလိုပြောကြားသွားခဲ့ပါတယ
်။ In the township called Tandalan in Chin State, west of Myanmar.
ဒီကနေ့တနေ့ရက်မှာပဲမြန်မာနိုင်ငံအနောက်ဘက်ချင်းပြည်နယ်တန်ဒလန်မြို့မှာစစ်တပ်ကနေဖျားကြောင်နှစ်ကြောင်အပါအဝင် HA100 ကျော်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့နိုင်ငံတကာရဲ့အလေးနဲ့အာရုံစိုက်မှုနဲ့အရေးယူဆောင်ရွက်မှုတွေအလို့အမင်းလိုအပ်နေပြီးကုလသမဂ္ဂအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကပြက်ပြက်သားသားအချိန်နဲ့တပြေးညီအရေးယူဆောင်ရွက်ဖို့ကိစ္စမှာအချိန်အလွန်နှောင်းနေပြီးအမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့မိတ္တာရက်ခံကြောင်းပြောသွားတာပါအခုလိုထန်တလန်မြို့မှာအိမ်တွေရာနဲ့ချီမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာသူတို့လုပ်တာမဟုတ်ဘဲ PDF ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကကျူးလွန်နေတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအောက်တိုဘာလ30ရက်ဇန်နဝါရီမှာအခုလိုသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒါတွေဒါတမတော်ကဒါဆောင်ရွက်တာမဟုတ်ဘူး။ဒါ PDF ကနေပြီးတော့ PDF အကြမ်းဖက်အဖွဲ့တွေကဒါလက်ချင်းဆောင်ရွက်နေတဲ့အဖွဲ့တွေကိုပြစ်ခတ်တယ်။ပြီးရင်သူတို့နောက်ကိုလိုက်ပြီးရှင်းတဲ့အခါမှာဒီချုပ်ဖတ်ပြီးကြတာမျိုးဖြစ်ပါတယ်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအလွန်ဆိုးရွားနေရမှာပြီးခဲ့တဲ့တောက်ကြာနေ့ကချင်းပြည်နယ်ထန်တလန်မြို့ကိုမီးရှို့ဖျက်ဆီးခဲ့တဲ့လုပ်ရက်ဟာမြန်မာစစ်တပ်အနေနဲ့မိမိပြည်သူတွေရဲ့ကောင်းကျိုးနဲ့အသက်အန္တရာယ်ကိုလုံးဝထဲမတွက်ပဲနေအိမ်တွေနဲ့ကိုယ်ပိုင်စုတောင်းရနေရာတွေကိုရရက်ဆက်ဆက်ဖျက်ဆီးခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရှုံ့ချကြောင်းအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တမ်မတ်ကြီးဦးကျော်မိုးထွန်းရဲ့အောက်တိုဘာလ29ရက်နေ့ကုလသမဂ္ဂမှပြောကြားတဲ့မိန့်ခွန်းထဲမှာလည်းမြန်မာနိုင်ငံမှာအာဏာသိမ်းပြီး6လကြာကာလအတွင်းစစ်တပ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဖြစ်အခုလိုအချက်လက်တွေထောက်ပြပြောဆိုခဲ့ပါတယ်
။ As many reports reflect, after the illegal military coup, grave human rights violations were witnessed.across the country
ကိုလာအတွင်းဥပဒေနဲ့ဖမ်းဆီးခံရသူ9000ကျော်နဲ့တပ်ဖြတ်ခံရသူ1000လောက်ရှိနေပါပြီမြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသမှာလည်းစစ်တပ်ကနေမျိုးရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်နေပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရကြောင်းပြောသွားတာပါဒါ့အပြင်စစ်တပ်အနေနဲ့အင်အားကြီးမားတဲ့စစ်ဆင်ရေးကိုမုတ်တုံရသည့်ကုံဆုံးချိန်မှာဆောင်ရွက်ဖို့စီစဉ်နေပြီးဒါဟာ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံအများအပြားကိုပြစ်မှတ်ထားမှဖြစ်တယ်လို့အင်အားအဆမတန်အသုံးပြုပြီးအစဉ်ပြေမဲ့တိုက်ခိုက်မှုတွေကနေပိုပြီးစိုးရိမ်ပွဲအခြေအနေတွေကိုရင်ဆိုင်နိုင်ရမယ့်အရေးတမ်မတ်ကြီးဦးကျော်မိုးထွန်းကသူ့ရဲ့ကုလသမဂ္ဂမိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်